မင်္ဂလာပါဦးကျော်စံပါရှင်
မင်္ဂလာပါရှင
်2025ရဲ့လည်းရောက်လာပါပြီစစ်ကောင်စီကလည်းအရေးပေါ်အခြေအနေထပ်ပြီးတော့တည်တန်းတိုးလိုက်ပါတယ်ရေကောက်ပွဲလုပ်မယ်လို့လည်းပြောထားတော့အခြေအနေအလားအလာတွေကဘယ်လိုရှိပါလဲ
အရေးပေါ်အခြေအနေကိုတည်တန်းတိုးရဲဆိုတော့သူတို့အုပ်ချုပ်ရေးကိုတည်တန်းတိုးတာပဲသဘောသက်ပါတယ်ဆိုတော့တစ်နှစ်နှစ်ကြိမ်လုံးဆိုရင်လင်းနေဆိုရင်တော့အနည်းဆုံး6ကြိမ်တိုးခဲ့ပြီဖြစ်တယ်ပေါ့လေဆိုတော့အဲ့လိုသာတိုးတိုးလာခဲ့တာဖြစ်တယ်တိုင်းပြည်ချင်းနဲ့မတည်ငြိမ်ပါဘူးပိုလို့သာဆွေးနွေးနေပါတယ်ဆိုရေကောက်ပွဲကျင်းပဖို့ကတော့တိုင်းပြည်ချင်းနဲ့တည်ငြိမ်မှုဟာအဓိကဖြစ်ပါတယ်အခု BBC ဥဆောင်ပြုလုပ်တဲ့လေးရက်တခုရဆိုရင်မြန်မာနိုင်ငံမှာစစ်ကောင်စီတကယ်လွှမ်းမိုးနိုင်တဲ့နေမြေပမာဏ27ရာခိုင်နှုန်းပဲရှိရတဲ့တိုင်းပြည်အေရိယာအဲ့ဒီ27ရာခိုင်နှုန်းဒီပင်လျင်တည်ငြိမ်မှုတိတ်တော့မရှိလာပါဘူးဆိုတော့ရွေးကောက်ပွဲကျင်းပနိုင်တဲ့အနေအထားလုံးဝမရှိဘူးလို့ပဲပြောမှာဖြစ်ပါတယ်တိုင်းပြည်မှာတည်ငြိမ်မှုမရှိဘူးနဲ့ရွေးကောက်ပွဲလုပ်မယ်ဆိုရင်ပေါ့လေဆိုတော့တိတ်ပြီးတော့အလားအလာမကောင်းဘူးလို့ပဲပြောမှာဖြစ်ပါတယ်
ဒါမဲ့ဒီရွေးကောက်ပွဲလုပ်ဖို့တရုတ်ပါဝင်ပေါ့တိုင်ငံတချို့ကလည်းအတက်တရောထောက်ခံကြတယ်တိုက်တွန်းကြတယ်အာဆီယံလည်းစစ်ကောင်စီကိုဒီပေါ်မှာတိုက်တွန်းပါတယ်အဲ့တော့ဒါတွေကဘယ်လောက်ထိထိရောက်နိုင်ပါလဲ
အဓိကတိုက်တွန်းတာတရုတ်သာဖြစ်ပါတယ်တရုတ်ကသူတို့အကျိုးစီးပွားအတွက်တိုက်တွန်းတဲ့သဘောဖြစ်ပါတယ်တရုတ်ဟာဒီကိစ္စမှာသူ့ရဲ့သဘောထားကိုစိတ်ပြီးတော့ပေါ်လွင်တယ်မြန်မာပြည်ရဲ့အကျိုးစီးပွားလည်းသူ့အကျိုးစီးပွားသာလုံလုံလည်လည်းဆိုတာပေါ်လွင်တယ်ပထမဆုံးအာနာသိမ့်ပြီးကြတာတေကသိအစည်းအမံမပြုခဲ့ဘူးစစ်ကောင်စီကိုနောက်ပြီးတော့ NLD ကိုဖျက်သိမ်းတာလည်းသူကသဘောမတူခဲ့ဘူးအခုကျတော့ရွေးကောက်ပွဲအတင်းလုပ်ခိုင်းတဲ့ NLD ကိုမပါဘဲဖယ်ထားတာကိုကျတော့တေကဘာမှမပြောတော့ဘူးဒါကိုနှစ်ရသူကတော်ကြတမျိုးခုတမျိုးပေါ်လဲပြောနေစွာသိကြပါရဲ့နောက်ထုံတိ၎င်းမှာပဲတိုင်းရင်းသားအင်အားစုကိုလည်းသူကကူညီအပ်ပေးခဲ့တယ်ပေါ့ဘာပဲပြောပြောအစည်းအဝေးပြင်ဆောင်ခဲ့တဲ့တိုင်းရင်းသားရဲ့လုပ်ခဲ့တာကိုသူကအစည်းအမံပြုတဲ့သဘောရှိခဲ့အခုကျတော့မလုပ်နိုင်တော့သူကသူကဟန်တာရဲ့ဆိုတော့သူလိုချင်တဲ့အတိုင်းတာတိုင်းကာကွတိဖြစ်အောင်ကစားနေရင်းသားဖြစ်တယ်ဆိုတာပို့ပြီးတော့ပေါ်လွင်လာပါတယ်ဆိုတော့အဓိကတရုတ်သာဖြစ်ပါတယ်အာဆီယံဟာရွေးကောက်ပွဲကိုအားပေးရလို့မပြောနိုင်ပါဘူးအခုအာဆီယံဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကဆိုရင်ပြီးခဲ့တဲ့လန်ကာဝီဆွေးနွေးပွဲမှာသူကပြောတယ်ရွေးကောက်ပွဲဟာအဓိကမဟုတ်ဘူးငါတို့ဖြစ်စေချင်တာက priority ငါတို့ဦးစားပေးတာကတော့ဘယ်ဆုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုသာဖြစ်တယ်လို့ပြတ်ပြတ်သားသားပြောပါတယ်ဒါပေမဲ့တချို့နိုင်ငံတွေကပေါ့အာဆီယံဟာမညှိညွတ်ဘူးကွဲပြားမှုကိုပိုတောင်ပေါ်လွင်လာမယ်ထိုင်းကတော့တခါလေသူကလုံဆွေခြင်းတဲ့သဘောရှိနေတယ်ထိုင်းကလည်းသူ့ရဲ့အကြောင်းပြချင်တဲ့သူပေါ့ငါကအင်ဂျင်ဆိုတာငါဟာသူ့တန်ကိုမြန်မာပြည်ရဲ့တန်ကိုအခမ်းအနားဆုံးဆိုတော့ငါကလုံသိနေတယ်ဆိုတော့လုံနေတယ်ဆိုတော့သူတို့ကလည်းပဲအကွဲပြဲနေဒီစစ်ကောင်စီလုံမရွေးကောက်ဖို့အာဆီယံအပ်ပေးလို့မဖြစ်နိုင်ပါဘူးဆိုတော့အာဆီယံကတကယ်အမ်းမပေးတော့အခုလောလောဆယ်မှာတော့ထိုင်းနိုင်ငံရဲ့ဘုညောင်းတက်ဆင်ရှင်နာဝတ်နဲ့အန်ဝါအစ်ဗြဟံနဲ့တွေ့တာတွေ့ရပါတယ်သတင်းထဲမှာဘာတွေထွက်လာမလဲတော့မသိသေးဘူးစစ်ကောင်စီကအဓိကအားကိုးနေတာဟိုဘယ်လိုရရှာကအလက်ဇန်ဒါလူကာရှင်ကိုလူကာရှင်ကိုဆိုရဲလူက94ခုနှစ်ကတည်းကသမလားလူမရှင်းတော့ဘူးအကုန်လုံးအတိုက်ခံတွေကိုဖိနှိပ်ချုပ်ချယ်ထောင်ချပြီးတော့သူအုပ်ချုပ်လာတာအခုလည်းပဲသမလားအရွေးကောက်ခံရပြန်ပြီဆိုပြီးတော့နှစ်ပေါင်း30ရှိပြီသမလားတက်လို့နေရဘယ်နိုင်ငံမှလဲရရှာလွယ်လို့ကျန်တဲ့နိုင်ငံတွေကသူအသီးမှမပြည့်ကြဘူးအဲ့ဒီနိုင်ငံထဲမှာသွားပြီးတော့မြန်မာစစ်ကောင်စီကသူတို့ချင်းချင်းပေါင်းဖက်တဲ့နေရာတိုင်းမှာသွားပြီးတော့သူတို့လည်းတပ်ပလတ်ပြီးတော့သူတို့ကူညီတဲ့မြန်မာနိုင်ငံမှာလုံမဲ့ရွေးကောက်ပွဲတဲ့တုန်းကအဲဒီလူကာရှင်ကိုတည်းဘိုင်လိုရရှာမှာလုတ်တဲ့ရွေးကောက်ပွဲသွားလေ့လာရဆိုတော့အဲ့လိုပုံစံမျိုးပဲဖြစ်မယ်ဆိုတော့ဘယ်လိုမှနိုင်ငံတော်ကတကယ်လက်ခံနိုင်တဲ့ရွေးကောက်ပွဲ free and fair လည်းဖြစ်မှာမဟုတ်ဘူး credibility ရှိတဲ့ရွေးကောက်ပွဲလည်းဖြစ်မှာမဟုတ်ဘူးလို့ပြောနေပါတယ
်အဲ့ဒီတလောကငွေဆောင်သဘောတူညီချက်ဆိုပြီးတော့ထွက်လာတခုတွေးလိုက်တယ်အဲ့ဒီငွေဆောင်သဘောတူညီချက်ကရောဘယ်လောက်ထိဖြစ်နိုင်လဲဘယ်လောက်ထိထိရောက်နိုင်လဲ
အဲ့ဒီသဘောတူညီချက်ကိုခုနှစ်ချက်ပါတယ်ကျွန်တော်အဲ့ဒါကိုကြည့်တယ်ဆိုတော့လေ့လာကြည့်တော့အဲ့ဒီသဘောတူညီချက်ခုနှစ်ချက်ကကံွက်စရာဘာမှမတွေ့ပါဘူးဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုထူထောင်မယ်ဟုတ်ပြီနိုင်ငံရေးအကျဉ်းသားတော်ဆောင်စုရေးကိုလွှတ်ပေးရမယ်အကုန်လုံးဖြစ်တင်တာပဲနိုင်ငံမှာဖြစ်ပေါ်တဲ့စစ်ပွဲတွေအများစုများမယ်ဒါလည်းပဲလုံးဝဖြစ်တဲ့ကိစ္စပါပဲနိုင်ငံရေးဆွေးနွေးပွဲအောင်မြင်ဖို့အတွက်နိုင်ငံတကာနဲ့လုပ်ရမယ်ဒါလည်းသိဖြစ်တဲ့ကိစ္စပါပဲဆိုပြီးတော့အချိန်ကာလတစ်ခုသတ်မှတ်ပြီးတော့ဆွေးနွေးရမယ်ဒါလိုအပ်တယ်အသွင်ကူးပြောင်းရေးအတွက်စီမံခန့်ခွဲရေးလုပ်ရမယ်ပြန်လည်ထူထောင်ရေးအတွက်စီစဉ်ရမယ်ဆိုတော့ဒီခုနှစ်ချက်လုံးကအကောင့်တွေကြီးပါပဲကျွန်တော်နေရတော့ဘာမှကံကွယ်စရာကျွန်တော် personally မြင်တာဘာမှကံကွယ်စရာမရှိဘူးလို့ထင်ပါတယ်ဒါပေမဲ့အရေးကြီးဆုံးကတော့စစ်ကောင်စီလက်ခံဖို့အရေးကြီးစစ်ကောင်စီဟာဒီဟာတွေကိုသဘောပေါက်လက်ခံခဲ့ရင်အစရလက်ခံခဲ့ရင်ကိစ္စပြင်းမြောက်သွားကြပြီးငါတော်ကောင်းနေလို့အခုလိုဖြစ်နေတာပေါ့ဆိုတော့ဒီခုနှစ်ချက်လုံးကကံကွက်ကြမှာမဟုတ်ဘူး
တချို့ကကြတော့စစ်တပ်နဲ့မဆွေးနွေးခြင်းကြတော့ဘူးလို့လည်းကြားရပါတယ်
အဲ့ဒီတချို့ကဘာသဘောနဲ့ကံွက်တယ်ဆိုတော့ကျွန်တော်မပြောလို့ဘူးဒါပေမဲ့သူတို့အမြင်နဲ့သူတို့ဖြစ်မှာပေါ့လေကျွန်တော်နဲ့တော့အမြင်ကွဲပါတယ်ဒီငွေဆောင်ခုနှစ်ချက်မှာလုတ်တဲ့လူတွေထဲမှာဘယ်သူတွေပါတယ်ဆိုတာအသေးသေးလည်းမသိရဘူးဘယ်ပါတယ်လူတချို့နာမည်သိရတယ်သူတို့တွေဟာညာတို့မဲ့လို့လုံရတယ်မဟုတ်ဘူး ဝန်ကြီးရာထူးပေးတာတော့မယူခဲ့တဲ့လူတွေပါတယ်အဲ့ဒီမှာကျွန်တော်ကြားရတယ်ဆိုတော့ဒီလူဟာတိုင်းပြည်အတွက်တကယ်စွန့်စားပြီးတော့အနည်းနာခံပြီးလှုပ်လာခဲ့တဲ့နိုင်ငံသမားတွေလည်းဖြစ်ပါတယ်ကျွန်တော်စီးစလောက်ပေါ့လေတခြားလူတွေတော့ကျွန်တော်အကုန်လုံးတော့ကျွန်တော်မသိဘူးပေါ့ခက်တာကမြန်မာနိုင်ငံကြီးဟာသိပ်ပြီးတော့ polarization အတကယ်ကို ဒီမှာတော်တော်ခိုင်းနေနှစ်ဖက်လုံးကအဲ့လိုပဲစစ်ကောင်စီကလည်းဖြစ်သလိုတစ်ဖက်မှာလည်းအဲ့လိုဖြစ်နေဆိုတော့အဲ့ဒါကတော့အဓိကအားနည်းချက်လို့မြင်ပါတယ်ဒီခုနှစ်ချက်ကတော့အားနည်းလို့မထင်ပါဘူး။အဲ့ဒါတော့ဒီ2025မြန်မာနိုင်ငံရဲ့အလားအလာရောကောင်းနိုင်ပါရဲ့လား။အဆစ်ကောင်စီကတော့ရွေးကောက်ပွဲလုပ်ပြီးရင်ပါဖြစ်မယ်ကျွန်တော်ကတော့လုံးဝမထင်ပါဘူးဒီရွေးကောက်ပွဲဟိုသာဥတီပြီးတော့လ နေရွေးကောက်ပွဲလုပ်မယ်လုံနိုင်တဲ့အခြေအနေရှိပါမလားအဲဒီတော့လည်းမရှိဘူးဆိုပြီးတော့သူတို့ကထပ်ပြီးတော့ဒီအရေးပေါ်နဲ့ဆက်ပြီးတော့လှုပ်ရင်လှုပ်မှာပဲဆိုတော့ဒါဟာတန်တရားလဲနေမှာပဲဒီတိုင်းရွေးကောက်ပွဲလှုပ်ရင်လည်းပဲတည်ငြိမ်မှုမရှိဘူးပြဿနာကအများကြီးဖြစ်မှာပဲနောက်ပြီးသူတို့ခေါ်ထားတဲ့ရွေးကောက်ပွဲဆိုတာလည်းပဲအဓိကသူတို့နိုင်အောင်လုပ်မရဘူးတော်တော်ကြောတယ်ဘယ်လိုရရှာမှာရွေးကောက်ပွဲမျိုးလူဖို့သာသူတို့ကျန်စီနေတာတိုင်ပင်နေတာဖြစ်ပါတယ်တကယ်လွတ်လပ်တဲ့အတိုက်ခံတွေ NLD အပါအဝင်နိုင်ငံရေးပါတီပေါင်းများစွာသူတို့ဘယ်ပိတ်ထားတယ်ဆိုတော့ဘယ်လိုမှအလားအလာကောင်းဖြစ်လာနိုင်ဘယ်လိုမထင်ပါဘူးဒီတွဲဆုံဆွေးနွေးရေးအတွက်သူအကြံပေးရတာကိုလည်းပဲတစ်ဖက်ကလက်မခံကြဘူးနောက်ပြီးစစ်ကောင်စီကလည်းပဲသူတို့ဆွေးနွေးဖို့ကန့်လန့်တယ်ကန့်လန့်ရင်လူထဲမှာ NUG မပါဘူးပါညာဆိုတော့သူတို့လူချင်းလူချင်းသာသူတို့တွေ့မယ်ဆိုတဲ့သဘောမျိုးပြောတယ်အဲ့ဒါတော့မှသူတို့အခုသိပြီးတော့ရှေ့ကိုဆက်ပြီးတော့မပြောတော့ဘူးဟိုဘက်ကပြောတာကိုအေးအေးတို့ဘာလို့ပြောတော့သူပြန်မကြပြန်လဲဖြေကြတာမတွေ့ရပါဘူးဆိုတော့2025ဟာဒီလိုပဲတန်ပြားလက်မဲ့တို့ထင်တယ်အတိုင်းပြည်အတွက်ကောင်းမဲ့အခြေအနေတော့ကျွန်တော်စိတ်မမြင်မိဘူးလို့ပဲပြောမှာဖြစ်ပါတယ
်မြန်မာပြည်ထနာဘာကြောင့်များဒီလောက်ထိတာရှည်နေရတာပါလေအဲရွေးကောက်ပွဲရောအဖြစ်ဖြစ်လာ
တယ်ကျွန်တော်တင်တဲ့ပထမဆုံးပြောဆိုရွေးကောက်ပွဲရောအဖြစ်မဖြစ်လာပါဘူးသို့သော်ကအချိန်နဲ့ကျင်ဘယ်လုံးမှမဖြစ်လာနိုင်ဘူးရွေးကောက်ပွဲလုတ်ပြီးအတင်းဆက်နေလဲပဲဒီပြဿနာတွေရှိနေမှာပဲဇလန်းကတော်တော်ရှိပါတယ်မြန်မာနိုင်ငံသမိုင်းကိုကျင်းလို့တော့မရဘူးပေါ့လေသမိုင်းမှာဖြစ်ခဲ့တာကနာအင်္ဂလိပ်ကနေချက်စနေနဲ့သူတို့ပိုင်တဲ့တတ်နေတဲ့လောက်ကိုသူတို့စိမ့်တယ်စိမ့်ပြီးတော့အဲ့သူတို့လွတ်လပ်ပေးရမယ့်အခါကျတော့အကုန်လုံးဆူပြီးတော့ရော့ဆူပြီးတော့ပေးကြဖြစ်ပါတယ်ဖြစ်တော့အဲ့ဒီမှာတိုင်းသားပြည်နာတွေကအစကတည်းက mode of integration ခေါ်မလားပြည်ထောင်စုဖြစ်ဖို့အတွက်စူးစိလာခဲ့တဲ့ကိုယ်နိုင်ကသူတို့အတင်းစူးစိခဲ့တဲ့ပုံစံသားဖြစ်ပါတယ်ဆိုတော့တမိုင်းကိုလည်းပဲအဲ့လိုမမကမဆုံးသက်ကြပဲနောက်ပိုင်းမှာပဲဘာဖြစ်လာလဲဆိုတော့ရေကောက်ပွဲရတဲ့လွတ်လပ်ရတဲ့အချိန်ကစပြီးတော့ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေပဲသမိုင်းနဲ့အဝင်ငွေကြဖြစ်တဲ့ဖွဲ့စည်းပုံတွေတခုမှမရှိရဘူးလို့ပြောမှာဖြစ်ပါတယ်ပုံမှန်လင်းပြောရင်၄၈လွတ်လိုက်ရပြီးတော့တင်းတုံးလာတဲ့ဖွဲ့စည်းပုံတကယ်ရွယ်ခဲ့တာကတော့ပင်လုံလို့ဘာလို့မှလုတ်ပြီးတော့ရဟာဖက်ဒရယ်ပြည်ထောင်စုပုံစံလုတ်မယ်သူတို့ပြောတာဗမာတရားရှင်းတရားဗမာတရားအဲ့လိုတိုင်းရင်းသားတွေနဲ့ဓာတ်လူလုတ်မယ်ပြောခဲ့တယ်ဘာသာကအပြောသာရှိရဖြစ်လာတဲ့ခါကျတော့ရဟာဖက်ဒရယ်ဖွဲ့စည်းပုံပုံပဲ unitary ဖွဲ့စည်းပုံဖွဲ့စည်းပုံရေးဆွဲခဲ့တဲ့အဲ့တော့နိုင်ငံတော်ရှင်းတဲ့ချုပ်ဦးချန်တန်းကိုယ်တိုင်ကရေးထားတာတွေ့တယ်ပေါ့လေဒါဟာဒါဖက်ဒရယ်မဟုတ်ဘူးဒါသဏ္ဍာန်ဆောင်ထားတဲ့ဖက်ဒရယ်ပေါ့လေဒါနောက်အဲ့ဒါပြတ်သွားပြီးတော့84မှာဒါဘုဒ္ဓနေဝင်မဆလာလုပ်လာတဲ့ဥပဒေကပိုတော်ဆိုးသေးတယ်အဲ့ခါကျတော့ဒါပြည်မကိုတိုင်းခုနှစ်တိုင်းလုပ်လိုက်ပြီးတော့ပြည်နယ်နဲ့ဒန်တူပန်ဆိုတော့တိုင်းရင်းသားတွေရဲ့ဥထွေအနာဟာဘာမှမရှိတော့ဘဲနဲ့တိုင်းပြည်နဲ့ဒန်တူဖြစ်သွားတဲ့ပုံစံဆိုပြီးတော့ဖြစ်သွားကြတယ်သပိုင်းကိုမြက်ကွက်ပြည့်ကြတယ်အဲ့နဲ့တိုင်းတဲ့ပုံကမှုတွေထပ်ဖြစ်လာတယ်။ဖွဲ့စည်းပုံကိုနှိုက်ကပြင်ရမှာဖြစ်ပါတယ်။သပိုင်းကိုလည်းအမှန်တိုင်းမြင်ဖို့ကြောက်ဖို့စဉ်တယ်။ဆိုတော့ဒီဟာအခြေခံအကြောင်းရင်းတွေပါ။ဆိုတော့အဲ့လိုအခြေခံအကြောင်းရင်းတွေမှားခဲ့တော့တိုင်းရင်းသားတွေနဲ့မင်းတွေဖြစ်တယ်ဖြစ်တာကိုအကြောင်းပြပြီးတော့စစ်တပ်ကငါတို့နေမှာဖြစ်မယ်။ဟာငါတို့စီမှာဖြစ်မယ်ဆိုပြီးတော့လုပ်ကြတယ်။တချို့ကပြောတော့ပြောကြတယ်အဲ့တော့စစ်တပ်ဟာသူတို့အနာတင်ရဲ့ရှင်တို့များတလို့လုပ်ထားတာလားတမင်ဆိုပြီးတော့မှပြောကြတာဖြစ်ပါတယ်ဆိုတော့ဒီမြောင်းတော်ကပြောရင်တော့ဖြည့်ရှင်းရမယ့်ပြဿနာအများကြီးပါအခုခါမှာတိုင်းရင်းသားတွေကဒီဟာကိုနားလည်ပြီးတော့လည်းအကုန်လုံးပြင်းနိုင်ပြီးတော့ပြေပြေလေးတိုင်းရင်းသားဆိုတော့ဗမာလူမျိုးလဲပါပါတယ်သူတို့လည်းတိုင်းရင်းသားတွေပါပဲ so tiny that a lunus rain to grab Yamu, a colon let can be looked like Kama, time shot the Kanyam up, Chapa. No more in all. Second, see, I look up well, we blow send in it, Chinigaro, the new to me, then Polly, but now you are selecting him, Mother Pedro, Pyama Chapa.
Okay, I was just a nice, good sooner be a great Jesus to marry.